မြန်မာနိုင်ငံရဲ့နိုင်ငံရေးချာယင်းနှီးမြှုပ်နှံမှုဥပဒေရေးဆွဲနေမှုအခြေအနေနဲ့ပတ်သက်ပြီးနိုင်ငံရေးချာယင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဆက်မှုဝန်ကြီးဦးစိုးသိန်းကိုတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ကိုအခုလိုတွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ဝန်ကြီးကိုကျွန်တော်ကဒီဆက်မှုဝန်ကြီးဆိုပေမဲ့လည်းဝန်ကြီးရဲ့အထူးတာဝန်ဝတ္တရားတစ်ခုပေါ့နော်။အထူးသဖြင့်ယင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့တာဝန်ဝတ္တရားနဲ့ပတ်သက်တဲ့မေကွန်လေးတကူကျွန်တော်အရင်စာပြီးမေးချင်ပါတယ်။ဒါကအခုလောလောဆယ်မှာဆိုလို့ရှိရင်လေဗမာပြည်မှာဗမာပြည်ရဲ့ပွင့်လင်းလာမှုအခြေအနေကိုကြည့်ပြီး Gold Rush လို့ခေါ်တဲ့ဗမာပြည်မှာဝင်ပြီးရင်းနှီးမြှုပ်နှံခြင်းတဲ့လူတွေကတော်တော်လေးများလာနေတော့အားလုံးကလည်းစိတ်ဝင်စားနေစောင့်ကြည့်နေတဲ့အနေအထားပါ။အဲ့ဒီနိုင်ငံရေးချင်းနှီးမှုမြှုပ်နှံမှုဥပဒေပေါ့နော်။အဲ့ဒါကအခုအခြေအနေဘယ်လိုရှိသလဲခင်ဗျာ။ရည်စွဲနေတဲ့အခြေအနေ
။ဒီလိုလွတ်တော်မှာဆွေးနွေးနေကြပါလေ။အမြင်အမျိုးမျိုးနဲ့စောင့်ရနေကြတာပေါ့။အဓိကဖြစ်တော့လာတဲ့ဧည့်သည်တိုင်းလည်းဒီဥပဒေမေးတာပေါ့နိုင်ငံတကာလာတဲ့ဒီနေ့ရင်းနှီးမြှောက်နှံမဲ့လူတွေကဥပဒေကိုဦးစားပေးပြီးသူတို့လိလာတယ်ပြီးရင်သူတို့ကဒါပြီးရင်ကျွန်တော်တို့အတွက် arbitration ခေါ်တာပေါ့တကူကူဖြစ်ရင်ဘယ်လိုရှင်းမလဲဒါလည်းကျွန်တော်တို့ရဲ့ဆွေးနွေးတဲ့အခါတွေ့လာတဲ့အတွေ့အကြုံပေါ့ဒါလေးတွေသူတို့လိုအပ်နေတယ်ဘယ်လိုရောကျွန်တော်တို့လွှတ်တော်ပြောပါတယ်အလိုအပ်တာကိုဟုတ်လားတိုင်းပြည်အတွက်ပြည်သူတွေအတွက်ကြည့်ပြီးတော့အကောင်ဆုံးဥပဒေဖြစ်ရင်တော့ပိုကောင်းတာပေါ့ဒေတာဆိုင်ရာမှာရောဟုတ်လားဒီအာရှမှာရောအကောင်ဆုံး FDI လောတစ်ခုဖြစ်ရင်တော့ကျွန်တော်ပြောနေကြပေါ့ရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ဖို့လွယ်တယ် FDI friendly ဖြစ်တယ်ပေါ့ဒါဆိုပို့ပြီးကျွန်တော်တိုင်းပြည်အတွက်အလားအလာကောင်းမယ်လို့ကျွန်တော်ကမြင်ပါတယ်အခုလည်းလုပ်နေပါတယ်ကျွန်တော်ထင်တယ်လမ်းမဲ့ပတ်လို့ဆိုပြီးမြင်နေတူပါတယ်
ဟုတ်ကဲ့ဟိုရင်းနှီးမြှုပ်နှံသူတွေအနေနဲ့ကတော့ဒီဥပဒေကိုအထူးတလဲစိတ်ဝင်စားတာကနံပါတ်1ကတော့သူတို့ရဲ့ယင်းနှီးမြှုပ်နှံမှုသူတို့ရဲ့အရင်းနှီးတွေသူတို့ရဲ့လုပ်ငန်းကိုင်ခန်းတွေကိုဘယ်လောက်ထိများအကာအကွယ်ပေးနိုင်မလဲသူတို့အကျိုးမြတ်ရအောင်ဘယ်လောက်ထိလုပ်နိုင်မလဲပေါ့နော်တစ်ဖက်ကလည်းဒီဘက်ကတော့ဒေသခံတွေအတွက်exploitation ပေါ့နော်ဒီလိုခေါင်းပုံဖြတ်ခံမသွားရအောင်ဘယ်လိုကာကွယ်ပေးမလဲဆိုတဲ့နှစ်ဖက်ကိုညှိကြရတော့အဲ့တော့အခုလုပ်နေတဲ့ဥပဒေဟာထွက်လာမဲ့ဥပဒေဟာဒီလိုထိမ့်ညှိပေးတဲ့ဥပဒေမျိုးဖြစ်မယ်လို့ဖြစ်ဖို့ဘယ်လောက်ထိဟို
ရည်ရွယ်ထားတယ်ရည်ရွယ်ထားတဲ့ဟိုထိန်းညှိပြီးတော့ကျွန်တော်ပြည်သူတွေ more favor ပေးထားတာရည်ရွယ်ထားတဲ့ကသို့တော်လည်းပဲဒါကပါပါလေးလုပ်ထားတဲ့အလုပ်အခုကဒီကာလမှာကျွန်တော်တို့ဘာရမလဲဆိုတော့ရင်းနှီးမြှုပ်နှံတာများများဝင်လာရင်ဤပညာတွေရမယ်ကျွန်တော်မရှိသေးတဲ့ capital တွေရမယ်နောက်တစ်ခါကျွန်တော်ကကာလကြာရှည်ဆိုတော့ကျွန်တော်စနစ်နဲ့ကျွန်တော်သွားတော့စီမံခန့်ခွဲအုပ်ချုပ်တဲ့အပိုင်းကအတော်လူသေးတယ်လို့ကျွန်တော်တို့သုံးသပ်ရရှိတယ်တော့ဒီသုံးခုရနိုင်တယ်ဤပညာရမယ် capital လေရာရမယ်နော် management ပေါ့စိတ်ယုံနေအလုပ်ယုံနေဘာဖြစ်ဖြစ်သူတို့အုပ်ချုပ်တာတော့ကိုသွန်းလွန်ထွန်းလဲအနောက်နိုင်ငံမှာရှိကျွန်တော်တို့တော့တာတယ်ဗျဟမ်ဘာဂါဆိုင်ကြီးတော်မှာသူအုပ်ချုပ်တာနဲ့ကိုအုပ်ချုပ်တာမတူဘူးလက်ဖိဆိုင်လေးတော်မှာဒီလိုမြင်ရတော့လေကျွန်တော်တို့ကအဲဒီကသုံးခုကရမယ်အကြေကျွန်တော်တို့သွားကြည့်လိုက်လို့နေငါ6လတန်းစီတစ်နှစ်လောက်ကြံစီတန်းစီကြလို့အားနေနေဆိုကျွန်တော် revise လုပ်လို့ရဒီပိုက်လေးတော့ပြင်ရင်ကောင်းမယ်ဆိုတော့ရအောင်လက်တလုံးကတော့ကျွန်တော် open လုပ်ပြီးတော့ယူလိုက်မယ်ပြီးရင်ကျွန်တော် revise လုပ်မယ်အဲ့မှာ new ပရိမာတော့ကျွန်တော်တို့တောင်းကျွန်တော်တို့လူတွေမနစ်နာအောင်ကျွန်တော်လူတွေအချင်းနေကောင်းအောင်ဆောင်ရွက်ပေးဖို့အတွက်ကျွန်တော်တို့ကတော့ဆောင်ရွက်လက်ရှိတယ်နောက်တစ်ခါပြောနေရစကားပေါ့ investment ဒါ law ပေါ့နော်ဒါပေမဲ့ investment ကို implement လုပ်တဲ့အခါမှာ policy ရှိပါတယ်အဲ့ policy ကတမရာကြီးပေးတဲ့ policy ကတော့အဲကျွန်တော်တို့ပြည်သူတိုင်းရင်းသားတွေအကျိုးစီးပွားမထိခိုက်အောင်ဟိုတိုင်းပြည်ခုံသိက္ခာမကြအောင်နောက်တစ်ခါအချုပ်ချာအာဏာကိုမထိခိုက်အောင်တဘာဝပိုင်ဝင်ခွင့်ပြင်မထိခိုက်အောင်ဒါသမရာကြီးကဒီ policy လေးကိုပေးအဲ့ policy လေးကိုထိခိုက်ရင်ကျွန်တော်ကတောင်းအောင်ရှိတယ်ပြီးရင်ကျွန်တော်တို့ကတစ်ခါ criteria လုတ်လိုက်တယ်ကျွန်တော်တို့အဖွဲ့မှာအဲကျွန်တော်တို့ criteria ကိုမလုပ်တယ်ဆိုတော့ protect လုပ်ပေးရမယ်ရင်းနှီးမြှုပ်နှံတဲ့လူလာလုတ်လိုက်မတက်ဖန်ထွက်သွားလုတ်လိုက်တပတ်ကပြည်သူပိုင်သိမ့်မယ်လုတ်လိုက်ဆိုသူမကြိုက်ဘူးပြည်သူလည်းလုတ်ပဲလုတ်ပေးရမယ်ဥဒလွန်တော်မြန်မာပြည်သားပဲဒီနေရာမှာဆက်ဟုတ်တယ်လိုက်နှစ်ဖန်ရွှေ့မယ်လုံးလိုက်တပတ်ခါသိမ့်မယ်လုံးလိုက်ဒါလည်းမရအဲ့တော့ protect လုပ်ရမှာဒီ investor protection ဒါကျွန်တော်က priority 1ထားတယ်ပြီးရင်နောက်တစ်ခါ SI ပေါ့နော် social impact နည်းရမယ် EI ပေါ့ environmental impact နည်းရမယ်ပြီးရင် transparent ဖြစ်ရမယ် accountable ဖြစ်ရမယ် audit mechanism ဖြစ်ရမယ်ကိုတန်းလွန်ထွန်းရဲ့ရင်းနှီးမြှုပ်နှံတွေအားလုံးကငွေကြေး financial perspective tips က transparent ဖြစ်ရမယ်အခွန်ပေးရမယ်။တတ်မှတ်တဲ့အခွန်။ဒီလိုကျွန်တော်တို့ကသွားတယ်။ပြီးရင်ကျွန်တော်တို့ကဒီရီစုံတဲ့အခါမှာဒ ဒီ CSR တွေဘာတွေလုပ်ပေးပါ Corporate Social Responsibility ဒီလိုကျွန်တော်တို့ကကျွန်တော်တို့ကလည်းကျွန်တော်တို့ပေတာနဲ့တိုင်းတယ်တမန်ကြီးကလည်း Investment Policy ပေးထားတယ်အခုက Law လေးပြီးရင် Law ရဲ့ Policy ရဲ့ကျွန်တော် Criteria ဆိုရင်ဘာမလွတ်တော့ဘူးပေါ့အဲ့တော့ကျွန်တော်တို့ကလက်ရှိတည်ဆဲထုတ်ပြန်ထားတဲ့ Labor Laws တွေကိုလိုက်နာအောင်အဲ့ကျွန်တော်တို့ကဒီလိုပြောတယ် Investment တမန်တွေ
အဓိကကတော့ဟိုအစောပိုင်းနေတုန်းကတော့ယင်းကြီးမြုံနံမှုတွေထိတ်ခေါ်တဲ့ဟို1990လောက်ကခဏဟိုပွင့်လင်းလာတဲ့အချိန်မှာတော့ဆိုလို့ရှိရင် market economy စတော့တဲ့အချိန်မှာကျွန်တော်မြင်လိုက်ရတာကတော့ဒီ hotel နဲ့ခီးသွားလာရေးလုပ်ငန်းလိုနေရာမျိုးတွေမှာပဲအဲဝင်လာပြီးတော့ယင်းကြီးမြုံနံကြတာတွေ့ရတယ်ဒါတွေဟာတိုင်းပြည်ရေရှည်ဖွံ့ဖြိုးရေးအတွက်အဲဝေဖန်သူတွေရှိတာပေါ့နော်ဒါဟာတိုင်းပြည်ရဲ့ရေရှည်ဖွံ့ဖြိုးရေးအတွက်အကျိုးရှိတယ်လို့မရှိစေနိုင်တဲ့ခဏတွေလို့ကျွန်တော်ယူဆကြပါတယ်အဲ့တော့အခုလက်ရှိဒီအစိုးရလက်ထက်မှာဖိတ်ခေါ်လာတဲ့ဝင်ရောက်လာစရာရှိနေတဲ့ယင်းနှိမ့်နှုံနံမှုကဏ္ဍတွေကဘယ်လိုဟာမျိုးတွေကိုအဓိကထားပြီးဥစားပေးခြင်းလဲခင်ဗ
ျသူတို့ကတော့နိုင်ငံဆောင်ကတော့ကျွန်တော်လည်းလာတွေ့ပြီးတော့သူတို့ရဲ့ဟိုယူဆချက်တွေသူတို့လုပ်ချင်တာတွေပြောတာပေါ့နော်ကျွန်တော်ကတော့ပြောတယ်ကျွန်တော်အခုလက်တလောဒီ2023အလယ်လောက်ထိကျွန်တော်ဥစားပေးခြင်းတာက job creation jobကိုပြီးနိုင်တဲ့အလုပ်တွေဦးစားပေးပါအထူးသဖြင့်တော့ကျွန်တော်တို့က SME တွေနောက်တစ်ခါ agro based industry တွေ SME လေးတွေကိုကူညီတဲ့ဟာအခုတော့သူတို့ဘာလိုက်လာလဲဆိုတော့ garment တွေ shoe ဖနှတ်ချုပ်တာတွေအထည်ချုပ်လုပ်ငန်းတွေဒါတွေလာတယ်အချားဟိုအလေးတွေလည်းပါ transformer လောက်တာလေးစသဖြင့်ပေါ့ဒါတွေကျွန်တော်ကဦးစားပေးပါဘာလို့ဆိုအခု infrastructure လက်စင်ပြရလဲကျွန်တော်တို့ကဟို power ခမရစက်ရုံကြီးလောက်တင်မယ်ဆိုကျွန်တော်မှာကျဆင်းမပေးနိုင်ဘူးဆိုတော့ဟိုအရောက်လက်စတုံးတာနဲတယ်နဲတော့ဒါလေးတွေခင်ဗျားတို့ဦးစားပေးပါလားကျွန်တော်လူတွေကအလုပ်လူချင်းနေတယ်ကျွန်တော်မှအလုပ်အကင်မရှိတဲ့ unemployment maybe 15,000 လောက်ရှိတယ်လို့ပဲ 10,000-15,000
အခုဒီ FDI ဟို law အပြင်ပေါ့နော်ယင်းနှိမ့်နှံမှု law အပြင်ကိုအခုဆိုလို့ရှိရင်ဝန်ကြီးပြောတဲ့အတိုင်းဆိုရင်ဒီ skill labor အားလုံး unskilled labor workforce ရှိနေပြီဒါပေမဲ့စိုးစိုးကလည်းဝန်ကြီးလည်းနည်းနည်းပြောပါတယ်ဒီ infrastructure ဘိုင်းမှာတော့ကျွန်တော်တို့မပန်းပိုးနိုင်ဘူးအဲ့ဒီဆက်ကရောကျွန်တော်တို့ဘာတွေလိုလဲနိုင်ငံ international organization တွေရဲ့ဥပမာအဖြစ် UN UNDP ဒီလိုအဖွဲ့အစည်းကြီးတွေရဲ့ပံ့ပိုးမှုတွေထောက်ပံ့မှုတွေ World Bank IMF အဲ့ဒါတွေရဲ့ထောက်ပံ့မှုတွေဝင်လာနိုင်တယ်လို့ယူဆရလား
ဝင်နေပြီဗျစကားပြောနေပြီဝင်လာမယ်အခုကျွန်တော်ကပြောရလို့ပါလက်တလုံးမှာလူတွေမီးလင်းအောင်လာမဲ့ຫນွေမှာမီးလင်းအောင်ကျွန်တော်လုပ်နေတယ်ဂျပန်လည်းကူညီတယ်အခြားလုံးတွေလည်းပေးပါတယ်ဒါတွေအကောင့်တွေပေါ်နေတော့6လ9လဆိုရင်တော့လူတွေရောဒေသန္တရဆက်မှုစုံတွေရသွားမယ်။ဒါပေမဲ့ခုနကလိုပဲတန်ရီကျူဇက်တို့ဘာလို့ပါဝါအများကြီးတုံးမှာကြတော့ခဲတော့ခဏနေပါဦး second phase ပေါ့2014လောက်ကြတော့လာဖို့ကျွန်တော်ကဒီလိုပြောတာ ICT ရလည်းလက်တော်ဥတန်လည်းတော့သိတာသိကျွန်တော်တို့ကကျွန်တော်ယူဆတယ် 3-4% 5% တဲ့မပေါ်ဘူးလူတရားမှာယူရီးယားဆို100-115တော့ပေါ့ရှိတယ်ဒါလည်းကျွန်တော်တို့ကလုပ်အောင်မယ
်ဒီ ICT ဆိုတာက
ဒီ telephone telephone မရှိဘူး banking system မရှိတော့ဒါတွေလည်းတရွတ်လိုက်တာပေါ့ဗျာလူတွေရဲ့ management တွေလည်းတရွတ်တိုက်ပေါ့တရွတ်တိုက်သွားအဲ့ဒါကျွန်တော်ဖြည့်နေတယ် capacity building နေတယ်လုပ်နေ
ဟု
တ်ပြီးရင် NGO တွေ role တွေလည်းကျွန်တော်မြင့်တင်နေတယ်ဒါကတော့နောက်6လ9လဆိုကိုတန်းလို့တော့ mesh ဖြစ်လာမယ
်
ဒါတလောတော့ကြောင်းကျွန်တော်ကခဏနေပါဦးကျွန်တော်မီးသိမ့်မပေးနိုင်လေအဲ့လိုပြောတာ
ဟုတ်ကဲ့နောက်တစ်ခုကဝင်ကြီးရဲ့သဘောထားလေးကိုသိချင်ပါတယ်ပါလဲဆိုတော့အဲလောလောဆယ်တော့နိုင်ငံတကာမှာအစောပိုင်းကပိတ်ဆို့အရေးယူထားမှုတွေကိုအဲရုပ်သိမ်းအပြည်တိုင်းရုပ်သိမ်းပေးလိုက်တဲ့နိုင်ငံတွေရှိသလိုအမေရိကန်နိုင်ငံလိုယာယီဆိုင်းငံ့ထားပြီးတော့သူတို့ရဲ့အရင်းနှီးမြှုပ်နှံမှုတွေကိုလာကြပါအဲဟိုကျင်းဝေးတိတ်ခါနဲ့ညီတဲ့ညီတဲ့ကျင်းဝေးဟိုအရင်းနှီးမြှုပ်နှံမှုတွေလောက်ကြပါဆိုပြီးတော့အဲတိုက်တွန်းပါတယ်တစ်ချိန်တည်းမှာပဲဒီလိုပိတ်ဆို့တံခါးအရေးယူမှုရဲ့ဥပဒေကိုတက်တန်းတွေတိုးထားပြီးတော့တစုံတစ်ခုမြန်အပြောင်းလဲတွေနိုင်ငံရေးအပြောင်းလဲတွေဟာနောက်ပြန်ဆွဲသွားရဲဆိုလို့ရှိရင်တန်ခတ်လို့ရအောင်ဆိုပြီးအစင်းသင်ထားရဲဆိုတော့အနေထားမျိုးဆိုတာကြတော့ဒီလိုအနေထားမျိုးရှိနေလို့ရှိရင်ယင်းဒီမြုံနံသူတွေအနေနဲ့စိတ်တက်တက်သာသာနဲ့လာပြီးယင်းဒီမြုံနံရေးကြပါမယ
်။ဘုရားနဲ့ပြောရမေးမေးဖို့အသိမှန်တော့ဗောဗျာ။သို့တော်လည်းပဲဒီကြားထဲမှာပဲရခင်နဲ့ဆိုင်တော့ယင်းဒီမြုံနံတဲ့လူတွေကရှိကြပါတယ်။တကယ် quality American company တလောကလူတုံးလူ60လောက်လာရလေ60 90သူတို့မှာဒါလေးရှိပါတယ်တရွတ်နောက်ကကြောမလုံးပေါ့ငါတို့လုံလိုက်ဒါလေးတွေလည်းကျွန်တော်တို့ reform sheet တိုးသွားရင် American အစိုးရကလည်းလိုက်လာမှာပဲ ကျွန်တော်ရီဇော့ပြောင်းသွားတော့ကျွန်တော်လည်းမသိဘူးပေါ့အဲသူတို့ကလည်းဥတ္တမနဲ့ပြောဆိုတော့ငွေရင်းရတာဟုတ်ဗျာနည်းနည်းမှမဟုတ်တာအဲတော့သူတည်ကြအောင်တော့သူတို့လည်းစဉ်းစားတာပေါ့နော
်ဒီမြန်မာနိုင်ငံရဲ့အောင်မြင်မှုအနာဂတ်ပေါ့နော်အဲ့ဒါကဘုန်းကြီးအနေနဲ့ဘယ်လိုမြင်ပါလဲအထူးသဖြင့်အဲကျွန်တော်တို့ရဲ့အိမ်ကြီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်နိုင်ပေါ့နော
်
ဟိုမှာကျွန်တော်တို့ဟိုအဓိကအဖြစ်နှိုင်းယှဉ်အိမ်ကြီးချင်းမှာထိုင်းနိုင်ငံရှိပါတယ်ကမ္ဘောဒီးယားဘက်မှာလည်းဒီတဲ့ကျွန်တော်တို့ရဲ့နောက်ကျတဲ့ဘင်္ဂလားဒေ့ရှ်လိုနိုင်ငံမျိုးလည်းရှိနေတယ်ဆိုတော့ဒီဒေတာတွေမှာကျွန်တော်မြန်မာနိုင်ငံရဲ့လာမယ့်3-4နှစ်အမှမဟုတ်5နှစ်တာကာလအတွင်းမှာဘယ်လိုအနေအထားမျိုးရောက်လာနိုင်မယ်လို့ညွှန်ပန်းထားတယ်
ကျွန်တော်တို့အရန်ကြိုးစားရင်2015လောက်ကျန်သိကောင်းပါမယ်သိကောင်းလာမှာဆိုတော့ကမ္ဘောဒီးယားဗီယက်နမ်နေပါလောက်ဖြစ်သွားနိုင်တယ်2000သိကြိုးစားရင်အခုကျွန်တော်တို့အလုပ်ဖြီလျှော့လိုက်တဲ့ခါမှာ World Bank တို့ဒီ ADB တို့ IMF တို့အများကြီးကူညီခုနကဥဒဏ်တော်ပဲ World Bank ဆိုကျွန်တော်နဲ့ပြီးခဲ့ပါဆွေးနေတာကျွန်တော်တို့ပေါ်ပါယုံကြည်လာတော့ပထမတန်း80လောက်ပေးမယ်ပြီးရင်သူတို့အကျွေးတွေကိုလုံးတစ်ခုပေးပြီးအကျွေးတွေဆက်မယ်ပိုတဲ့ပတ်စံကိုကျွန်တော်တို့သူလုံးက 0.1% လောက်ရှိတော့ကျွန်တော် infrastructure လုံးလို့ကောင်းတော့ပေါ့နောက်နှစ်ကလည်းအရန်ရှိတယ်လေအဲ့ဒါလေးသူလုံးပြီးရင်ကျွန်တော်ဆက်ဆက်ပြီးတော့ချီးတော်ပေးမယ်ဆို World Bank အကူအညီရလာမယ်ကျွန်တော် World Bank ဥက္ကဋ္ဌကိုလည်းတဆင့်ပြောတယ်ကျွန်တော်တို့ဒါလေးလုပ်ပြပါ infrastructure လုံးလေးကျွန်တော်လုပ်ပြပါ year remake ဘာဖြစ်ဖြစ်ရထားလာနေပဲဖြစ်ဖြစ်အဲဂျပန် ODA လုံးတွေလည်းကျွန်တော်တို့ရတယ်ထို့တူပဲ South Korea လုံးတွေလည်းရလာတယ်အဲ့တော့ဒါလေးလည်းရလာမယ်ကျွန်တော်တို့လည်းကြိုးစားမယ်ပေါ့ကျွန်တော်တို့ကြောင်းလည်းဥသန်းလည်းတော့တည်တာပဲ capacity ဘိုင်းကျတော့လည်းကျွန်တော်တို့နိုင်သေးတဲ့ကမ္ဘာမှာ index ရကြည့်ဟို income ကလည်းအများကြီးပဲအဲ့ဒါကျွန်တော်ဖြည်းဖြည်းတင်ရမှာပေါ့ဖြည်းဖြည်းတင်နိုင်မယ်ဥသန်းလည်းတော့အားလုံးကလည်းတညီတညွတ်တဲ့တန်ပီစီဘောတို့တဖို့တို့ပြည်သူတွေကြီးဘောချမ်းသာဖို့တို့လူမျိုးတွေနှိမ့်ချနေတာဟိုမြင့်နေမှုဆိုတဲ့စိတ်ချင်းနဲ့ကျွန်တော်ဝိုင်းလုလိုက်မယ်ပြည်ပေါ်မှာရှိတဲ့ခမရလူလူတွေအများကြီးပညာတတ်တယ်ပေါ့ဒါတွေရလာပြီးဝိုင်းလုလိုက်ကြမယ်ဆိုရင်တော့ကျွန်တော်2000နောက်အစိုးရကြသိကောင်းတော့ဒီအစိုးရသိခဲ့ပါတယ်ဒါဦးသားနဲ့တော့ကျွန်တော်ပုံပုံလေးနဲ့ပြောတာ military government ကနေပြော civilian the first civilian democratic government the first ဟုတ်တယ်မလားအဲ့တော့ဦးသားနဲ့တော့အလွန်တရာဒီလူကအမတ်ရဖို့တော့မရှိဘူး။ तू ပြောင်းတာပြောင်းလဲတာလုပ်ရင်းနဲ့ပဲအချိန်ကုန်သွားမယ်။ Then second term government အသင့်တင့်ကောင်းသွားလိမ့်မယ်လို့ကျွန်တော်ထင်တယ်။တက်တံတော့ကျတော့ပိုကောင်းသွားမယ်။ဦးသားလည်းတော့သိပါတယ်။ပတ်ချုံကြီးလက်ထက်ကိုပြန်လေးလာတခါပတ်ချုံကြီးပြီး15နှစ်ကြာမှ3 term democratic government ဖြစ်သွားတယ်။ထို့တူပဲ Indonesia ပြောင်းတာလို့ပါပဲ။သူတို့လည်း 2 term လောက်တော့ပြောင်းသွားတယ်လို့ကျွန်တော်သိရတယ်။ကျွန်တော်တို့ကလေဒီ1တက်မှာတော့ဒီလောက်လဲကျွန်တော်အကြာကြီးမလုပ်ပါဘူးကျွန်တော်ကြိုးစားမယ
်
ကြိုးစားရင်2015လောက်ကြာရင်တော်တော်လေးကျွန်တော်တို့လူတွေ capacity လေးအသင့်အင့်တက်လာမယ်ဝင်ငွေတွေလည်းအသင့်အင့်တက်လာမယ်လူတွေလည်းနားလည်လာမယ်ဒီမိုကရေစီကိုဒုတိယအစိုးရကသိကောင်းပါဗျာတတိယအစိုးရကြာရင်တော့ဒါလည်းကျွန်တော်အိမ်မက်ပေါ့လေပြောင်းပြန်သွားရတာကျွန်တော်လည်းမသိဘူးဥဒ္ဒလေတော့
မြန်မာနိုင်ငံနိုင်ငံရေးချာရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဆက်မှုဝင်ကြီးဦးစိုးသိန်းကိုနေပြည်တော်မှာတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ